ီလုံးစီးပွားပွဲကော်မရှင်ယူ EC ကနေပြီးတော့အခြေဆိုင်နိုင်ငံကြီးပါတီတွေကိုငွေကြေးနဲ့ပိုင်ဆိုင်မှုပစ္စည်းတွေနောက်ပါတီအင်အားတွေနဲ့ပတ်သက်လို့စစ်ဆေးတာတွေစတင်လုပ်ဆောင်နေပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပြည်ထောင်စုကောင်းကျိုးဆောင်ပါတီ UPP တို့အပါအဝင်နိုင်ငံကြီးပါတီတချို့စစ်ဆေးခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုံမပြပြပါမယ်ရှင်။
တက်မတော်အရာရှိဟောင်းတွေနဲ့အဓိကဖွဲ့စည်းထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေး USDP ပါတီသူရဦးရွှေမန်းတည်ထောင်ထားတဲ့ပြည်ထောင်စုကောင်းကျိုးဆောင် UPP ပါတီအမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီ NUD အမျိုးသားနိုင်ငံရေးဒီမိုကရက်တစ်ပါတီ DNP တို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကစစ်ဆေးနေတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေရဲ့ရန်မုံငွေငွေကြေးနဲ့ပစ္စည်းစည်းရင်းတွေကိုစစ်ဆေးမယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကအတိပေးတဲ့စာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အတိပေးစာထဲမှာမပါတဲ့ပါတီအင်အားတွေနဲ့ပတ်သက်လို့ပါစစ်ဆေးမှုတွေရှိတယ်လို့စစ်ဆေးခံရတဲ့နိုင်ငံရေးပါတီတစ်ခုရဲ့အမည်မဖော်လိုသူပါတီထိပ်ပိုင်းတယောက်က VOA ကိုပြောပါတယ်
။ဒီကြီးကသူကဥဆောင်တဲ့နေရာမှာပဲနေပြီးတော့ဟိုကနှက်နဲ့ချစ်ချစ်ဆက်ဖို့အတွက်ကိုစီရဲနေတယ်။ဒီအခုစဉ်းစားကြည့်ကြရင်ကာနာခုံဝင်ထားတာစိတ်တုံးကကိုယ်ကလေးခေါ်ပြီးတော့ခုဆက်တာ။စာပြေဝင်ဝင်ပုံမူကျင်းစာတစ်ခုချင်းလိုက်စဉ်းစားကျို့ရောင်းသူရည်ရည်တော့အလိုဖြစ်တယ်။ဘာရည်ရည်ဝင်ရင်းလို့ရှိရဆိုလို့လေ။စီမံဘာနာဝင်ကြီးဘာနာအဲတာမီကရမှာဆိုဖြစ်တယ်။အဲဒီလေးဝင်ကနာပါတီဝင်စင်းပါတီဝင်စင်းကဒီပါတီနေနဲ့ပါတီဝင်အဆောင်ရှိတယ်ဆိုရင်တုံးချင်းရဲ့ကိုယ်အချက်လက်တွေပါတောင်းတယ်။တောင်းပြီးတော့မှအဲ့ဒီလေးကိုဆိုတော့စပော့ချက်ဒီပါတီဝင်ဖြစ်စင်းပြတာဟုတ်တာပေါ့လားဆိုတော့ဆက်ပြီးစုံစမ်းမယ်ဆိုတာမျိုးဖြစ်အောင်သူဒီလိုလုပ်ပါ။နှိမ့်ဆက်ချက်နဲ့သူကဟိုလက်တံမျိုးဖြစ်ပါလေ။ UEC နဲ့အင်လိုင်းနဲ့ဖြစ်တဲ့ပါတီဆိုရင်စိတ်ပါတီကိုထူထားတဲ့သူတွေကလက်ရှိ UEC လက်ရှိအစိုးရရဲ့ညမုံချိုးတာမျိုးခံတယ်တော့လေ
။မြေပြည်တော်ဥတ္တရတီတီမြို့နယ်တွေကဥတ္တရခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးနဲ့ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေမှာအတီးအီးဆစ်ဆဲသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအကြောင်းကြားထားပါတယ်
။ဒီကောင်ကြီးကတော့သူကအကုန်လုံးပေါ့လေ။သူကမှန်းနဲ့ချွတ်ချွတ်သူကဟိုတိကျနေဒီတော့ပေါ့အဲဟိုပါတီရဲ့ဝင်ရတဲ့လန်ဒောင်းတွေကဘာတွေကဝင်နေကြနေကြလဲပါတီကြီးအားနေတဲ့ပေါ့ဟုတ်လားစာနေတဲ့ဒါလေးသိချင်တယ်အဲနောက်ပြီးတော့အဲ့ဒီအားနေချက်ဒီကိုသူတို့အကုန်လုံးသိရပြီဆိုလို့ရှိရင်ဒီပေါ်မှာကင်ထားပြီးတော့မှဒီပါတီကိုအဲကျွန်တော်သူတို့လူတို့ကစားနေကြတာပေါ့ဘယ်လိုမယ်ဆိုလို့ထပ်ပြီးတော့ရတယ်ဟာလားအဲအဲ့ဒီတစ်ခုကစားလို့ရတယ်အဲအဲ့မျိုးသူကဟိုနိုင်ခွက်ကိုတိုင်လို့ရအောင်လုပ်တယ်လို့ဘာလို့ဒီနေ
နောက်ထပ်ပါတီတွေကိုဘလို့ပုံစံနဲ့စစ်ဆေးမယ်ဘရော့စစ်ဆေးမယ်နောက်တွဲရှိချက်တွေမှာဥပဒေအရမညီတာရှိရင်ဘလို့လုပ်သွားမလဲဆိုတာကိုတော့ကော်မရှင်ဘက်ကထုတ်ပြန်ပြောဆိုထားခြင်းမရှိပါဘူးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီအင်အားငွေစည်းရင်းပစ္စည်းစည်းရင်းများစစ်ဆေးမှုခံမှုခေါ်ယူတဲ့အပေါ်မှာတော့အထွေထွေအတွင်းမှုဗဟိုအတွင်းမှုတို့နဲ့အတူတကွတွားရောက်ခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးတန်းထေကသူရဲ့ Facebook လူမှုကွန်ရက်မှာဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ်။အခုလိုမျိုးနိုင်ငံရေးပါတီတွေအပေါ်ရွေးကောက်ပွဲကော်မရှင်ကလူသိရှင်ကြားစစ်ဆေးတာက10နှစ်ကျော်ကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ရွေးကောက်ပွဲဆိုင်ရာဥပဒေတွေအရအခုလိုစစ်ဆေးပိုင်ခွင့်ရှိတယ်လို့ဆိုပေမဲ့အရင်ရွေးကောက်ပွဲကော်မရှင်တွေကစစ်ဆေးခဲ့တာတော့မရှိခဲ့ပါဘူး။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကစိုက်ကြော်ညွန့်ကတော့စစ်ဆေးမှုနဲ့ပတ်သက်လို့ပါတီဘက်ကတရားဝင်စဉ်းစားတိုင်ပင်ပြောဆိုထားတာမရှိသေးတာမို့ဒီအပေါ်မှာဘာမှတ်ချက်မှမပေးပါဘူး။ကိုဗစ်ကာလပါတီရုံးတွေပိတ်ထားရတဲ့အပြင်ပါတီတွင်းကိုဗစ်ကူးစက်သူတွေရှိသလိုကျန်းမာရေးကိုအဓိကလှုံ့ဆော်နေရခြင်းမို့ဒီကာလအတွင်းစစ်ဆေးမှုကတော့ပါတီတွေအတွက်အခက်ဖြစ်နေတယ်လို့ဆိုပါတယ်
။ဒီတော့ဘာကြောင့်ဖြစ်လဲဆိုတော့မသိဘူး။ကျွန်တော်လည်းဒီပါတီကြောက်ကြရတယ်လို့မျိုးစစ်တယ်ပြည်တယ်တခါကြောက်ဘူး။ဘာလို့ဆိုအရင်ဒီစီနစ်နစ်ဆက်ပေါ်ရစီတင်းတင်းကများတဲ့ဆက်ရရောဒီဟိုဘောအနော်ဒီဆိုရလက်ထက်ရောနော်။အဲ့နောက်ခုတော့ဘာမှတော့မလုပ်ခဲ့ဘူးဗျ။စစ်တပ်ကြည့်တာတခါကြောက်ဘူး။အခုမှဆိုတော့အနည်းတော့ဖြူဆန်းတာပေါ့ဗျ။အခုရှိရောဗျာ။ဒီစင်းကတော့ထားရင်လည်းအခုချက်ချင်းချုပ်ဖို့ကြတော့ခက်တယ်ဗျာ။ဟိုကျွန်တော်ပါတီမှာလည်းဟိုဌာနချုပ်ရုံးကစတိတ်ထားတယ်လေကိုဗစ်ဖြစ်ပြီးတော့ဥပမာကျွန်တော်ဩခရမိသားစုတွေဒီငိုင်းရမှာဆုံးသွားတယ်ဝင်းထဲမှာကျွန်တော်ပါတီဌာနတက်ခွင့်ရတယ်ဆိုတော့စိတ်ဆင်မပြေဘူ
း2020ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD ပါတီကဒေါက်ဆန်းစုကြည်အပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေကိုတော့ဖမ်းဆီးထားတယ်လို့တချို့ကလည်းအာဂရိလိုက်စားမှုနဲ့တရားစွဲဆိုထားပါတယ်ရှင်